ီးခဲ့တဲ့အပတ်ရန်ကုန်စီးပွားရေးတက္ကသိုလ်မှာကျင်းပတဲ့စီဝေးပွဲမှာလူနည်းစုခြေလှယ်တဲ့မြမစီးပွားရေးအခြေအနေကိုဆွေးနွေးသွားကြပါတယ်။လူများစုတိုးတက်ဖွံ့ဖြိုးဖို့အခွင့်အလမ်းနှေးပါနေတယ်လို့ဆိုပါတယ်။လူခဲ့တဲ့နိုဝင်ဘာလကလည်း NLD ရဲ့စီးပွားရေးအကြံပေးဆိုသူပေါမော့ခါရှွန်တန်နယ်ကပြုပြင်လုပ်ငန်းတွေအချိန်သေးသွားပြီလို့ဆိုပါတယ်။ဝန်ကြီးဌာနတွေရဲ့ချုပ်ယွင်းမှုအခြေခံညံပြင်းမှုလောင်စွာစောင့်အင်ချို့တဲ့မှုကြံ့ငွေကိုအယုံကြည်နေပါမှုလူမျိုးရေးဘာသာရေးပဋိပက္ခဖြစ်မှုစတာတွေကြောင့်တိုင်းပြည်စီးပွားရေးကပောက်ကရောက်ဖြစ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စိတ်ဓာတ်ခိုင်မာမှုနဲ့ဝိုင်းဝန်းကူညီမှုကြောင့် NLD အစိုးရစွမ်းဆောင်နိုင်မိတယ်လို့ဆိုပါတယ်။ဘတ်ဂျက်လုံငွေပြတ်မှုနဲ့စစ်စစ်ကြီးမားမှုဟာ NLD အစိုးရအမွေဆက်ခံရမယ့်ပြဿနာတွေဖြစ်ပါတယ်။2016နဲ့2019ဘဏ္ဍာရေးနှစ်ရသုံးခံမှန်းကြီးငွေစည်းဥပဒေပြားမှာအစိုးရအသုံးစရိတ် 73 ရာခိုင်နှုန်းကျော်ဟာစစ်တပ်အတွက်ဖြစ်ပြီးပညာရေးနဲ့ကျန်းမာရေးနှစ်ခုပေါင်းက 17 ရာခိုင်နှုန်းသာရှိပါတယ်။တိုင်းပြည်အသင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းဟာလုံငွေဖြစ်နေပါတယ်။အစိုးရအသင်းမှာအခက်အခဲတွေများလွန်းတာမှအများမျှော်လင့်တယ်လို့မြန်ဆန်စွာကောက်မွန်လာဖို့မလွယ်ပါဘူးတဲ့။
နှစ်ပေါင်းများစွာစေအုပ်စုနဲ့ခရိုနီတွေကြီးပွားချမ်းသာနေတဲ့အတိုင်းပြည်မှာပြည်သူ့ပါတီ NLD ရွေးကောက်ပွဲနိုင်ုံနဲ့စင်ရဲချမ်းသာကွာဟမှုကြီးဟာတောက်သွားမှာမဟုတ်ပါဘူး NLD တရားဝင်အစိုးရဖြစ်လာပြီမဲ့စေအုပ်စုနဲ့ခရိုနီအုပ်စုဟာဩဇာအရှိန်ဟွာရှိနေဦးမှာဖြစ်ပါတယ်ရှိပြီးသားဩဇာအရှိန်ဟွာကိုဆက်ပြီးထင်းသိမ်းနိုင်ဖို့ဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်စေအုပ်စုနဲ့ခရိုနီတွေဟာလွတ်တော်မပေါ်မီကတည်းကချမ်းသာလာကြတာမို့ရွေးကောက်ပွဲရှုံးတာဟာသူတို့ဖို့အရေးမကြီးပါဘူးနာမည်ကြီးတဲ့ဂရေကျွဲခရိုနီဦးတေဇဦးဇော်ဇော်ဦးကျော်ဝင်းစတဲ့ပုံကိုယ်တွေ NLD ကိုရံမုံငွေလှူနေတာကြားပါပြီရွေးကောက်ပွဲနိုင်တဲ့ NLD ကိုယ်စားလှယ်တွေကိုနိုင်ငံရေးတင်နန်းပေးဖို့ဦးတေဇကစည်းရိတ်ခံပြီးဂျားဝင်ပြည်ထနာရှင်းပေးတာဟာဥပမာတစ်ခုဖြစ်ပါတယ
်ရွေးကောက်ပွဲနိုင်တဲ့အစိုးရတက်လာပြီးအများအကျိုးဆောင်နိုင်ငံရေးစနစ်ကိုကျင့်သုံးပေမဲ့လူချမ်းသာတစုရဲ့အကျိုးစီးပွားကိုမပြောင်းလဲနိုင်ကြောင်းပမောက္ခဒရုန်အစီမုံလူနဲ့ဂျေမီရောဘင်ဆန်က Persistent of Power, Elite and Institution ဆိုတဲ့စာရန်ကိုရေးထားပါတယ်။လူများစုအတွက်လုပ်တဲ့အခါမှာလူနည်းစုဟာသူတို့ရဲ့ဩဇာအာဏာနဲ့အကျိုးစီးပွားကိုမထိခိုက်အောင်ကြိုးပမ်းကြတယ်လို့ဆိုပါတယ်။ဂျာပွဲသားငှားပြီးနိုင်ငံရေးအာဏာရှိသူကိုလော်ဘီလုပ်စီးယုံသိမ်းသွင်းတာဟာဤတစ်ခုဖြစ်ပါတယ်။ပြည်သူကိုယ်စားလှယ်မဟုတ်တဲ့ဒီလူနည်းစုမှာဥစ္စာဒဏ္ဍလက်နက်ပစ္စည်းရှိပြီးပြဿနာရှင်းနိုင်တဲ့စွမ်းရည်ရှိနေတာမျိုးဩဇာရှိနေတာဖြစ်ပါတယ်။ဒါကြောင့်ဒီလူသားစားကိုရွေးကောက်ပွဲနိုင်တဲ့အစိုးရဟာဖြစ်ပင်လို့မရဘဲလက်တွဲလွတ်ကန်ရမယ့်အခြေအနေကိုရောက်လာပါပဲ
။တောင်အမေရိကတိုက်ကနိုင်ငံတွေကိုလေ့လာတဲ့အခါမှာချမ်းသာတဲ့လူနည်းစုရဲ့အကျိုးစီးပွားကိုမထိခိုက်နိုင်တဲ့ပြုပြင်ရေးကအကောင့်ထဲပေါ်နိုင်တာတွေ့ရတယ်လို့ဆိုပါတယ်။ဆင်းရဲတဲ့လူများစုနဲ့ချမ်းသာတဲ့လူနည်းစုရှင်းပြရမှာပြန့်ပြန့်တက်တာဖြစ်ဖို့ကိစ္စဟာနိုင်ငံရေးကျင့်စဉ်ပေါ်မှာမူတည်ပါတယ်။နိုင်ငံရေးမှာဩဇာရှိဖို့အတွက်ချမ်းသာတဲ့လူနည်းစုဟာအရင်းအများအပြားစိုက်ထုတ်ကြပါလေ။အကျိုးစီးပွားမျိုးမျိုးကိုမြင့်တင်ဖို့တည်ထောင်ထားတဲ့အဖွဲ့အစည်းအမျိုးမျိုးဟာအုပ်စုအရေးကိုသာအဓိကဦးစားပေးပါလေ။နိုင်ငံရေးသမားတွေမှလည်းအုပ်စုအကျိုးစီးပွားကိုအဓိကထားသူတွေများလာပါလေ။စီးပွားရေးဩဇာရှိတဲ့လူနည်းစုအရေးပါရရောက်တဲ့တိုင်းပြည်မှာအများအကျိုးတည်ဖို့အများကြီးအခက်အခဲရှိတာကိုတောင်အမေရိကနိုင်ငံတွေကသက်သေပြနေပါလေ။
နိုင်ငံရေးမှာစာတွေးနဲ့လက်တွေ့ကြွားချတာတွေအများကြီးရှိပါသေးတယ်။အဝတီရကတော့မဲဆန္ဒရှင်ပြည်သူလူထုဟာပြည်သူအချိုးတည်ဖို့မဲ့လူကိုရွေးကောက်တင်မောက်ပြီးပြည်သူအချိုးကိုတည်ဖို့ခိုင်းတယ်လို့ဆိုပါတယ်။ဒါပေမဲ့လက်တို့ဘဝကိုကြည့်တဲ့အခါမှာပြည်သူလူထုကတင်မြောက်တဲ့အစိုးရတက်လာလို့စင်ရဲ့ချင်းပျောက်ကင်းသွားမှာမဟုတ်ပါဘူး။ NLD အစိုးရဟာစစ်အုပ်စုနဲ့လက်တွဲရမှာမို့ဦးသိန်းစိန်အစိုးရလုပ်ခဲ့တဲ့အတိုင်းဆက်လုပ်ရမှာတွေရှိပါတယ်။ပြောင်းလဲခြင်းရောက်ပြီဆိုတဲ့ရွေးကောက်ပွဲဆောင်ဖို့ကိုလက်တွဲခြင်းရောက်ပြီလို့ပြင်ရတော့မလို့ဖြစ်နေပါတယ်။ဘရာဇီးနိုင်ငံမှာရွေးကောက်တင်ရောက်တဲ့အစိုးရတက်လာလို့အနည်း30ကြာလာတာတောင်လူချမ်းသာတစုဟာဩဇာအာဏာရှိနေစေဖြစ်ပါတယ်။တရုတ်ကိုတင်ရဇာတရောင်းစားပြီးရပ်တည်တဲ့နိုင်ငံဖြစ်လို့စင်ရဲချမ်းသာကွာဟမှုကြီးမားပါတယ်။စီးပွားရေးချက်တဲလွန်းတဲ့အတွက်ဘရာဇီးရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဒဲလ်မာရောဆက်ကိုလူပေါင်းတသန်းလောက်မနစ်ကကံွယ်ဆန္ဒပြကြပါတယ်ရွေးကောက်ပွဲနိုင်ငံနဲ့ပြည်သူအကျိုးတည်ဖို့နိုင်တာဟာလက်တွေ့ဘဝမှာတခြားစီဖြစ်သွားနိုင်တာကိုဘရာဇီးနိုင်ငံကသက်သေပြနေပါတယ်ခင်ဗျာ